နိုဝင်ဘာ30ကဒီဇင်ဘာ3ရက်ထိကျင်းပမယ်။အာရှပစိဖိတ်ထိပ်စည်းစီဝေဘဲအတွင်းကက်မန်ဒူးမြို့တော်မှာလုံခြုံရေးတင်းကျပ်ဖို့နီပေါ်အစိုးရကစီစဉ်နေပါတယ်။တရုတ်လာမဲ့ခေါင်းဆောင်တွေလုံခြုံရေးအတွင်းစည်းလုံခြုံရေးကိုရက်တက်ဖွဲ့လေတက်အမျိုးသားထောက်ခံရေးတို့နဲ့အတူနီပေါ်စစ်တပ်ကကြီးကြပ်တာဝန်ယူမယ်စီရကြောင်းကက်မန်ဒူးပို့သတင်းစာမှာဖော်ပြပါတယ်။ဒီကနေ့ပဲရောက်ရှိလာမဲ့မြန်မာနိုင်ငံတော်အတိုင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးဟွန်ဆန်းတို့ကို Trihoven တင်ရကလေးစိတ်ကဟိုတယ်လာမဲ့လမ်းတစ်လျှောက်ရဲတပ်ဖွဲ့ကအထူးအစီအစဉ်လေးချမှတ်ထားပါတယ်။ဒီပုဂ္ဂိုလ်နှူးဦးကိုထိပ်သီးဆွေးဝဲတက်ရောက်ဖို့အထူးအဲ့ဒဲရောအဖြစ်နီပေါ်အစိုးရကဖိတ်ကြားထားတာပါ။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ဟာလူခွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်ကထွက်ပြေးလာပြီးနီပေါ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးချင်းချောက်မှုနဲ့ရင်ဆိုင်ပွဲအပွဲရှိတယ်လို့ရဲတပ်ဖွဲ့ကအထူးအစီအစဉ်စုဖို့ပြလို့ထားတာဖြစ်ကြောင်းကတ်ပင်နူပို့စ်တင်လာတာဆိုပါတယ်။ဒါအပြင်အက်ဒရော်ရီအသွာအလာရင်ကျော်ရှင်းလင်းအောင်ဆိုပြီးကတ်ပင်နူမြို့တော်မှာစီဝဲကာလာအတွင်းဇုံကနန်းနဲ့မဂနန်းမော်တော်ယာဉ်တွေကိုတရားရှိစီပြည့်စွဲခွင့်ပြုမယ်လို့လည်းပြောထားပါတယ်ခင်ဗျာ။